COVID-19 ရောဂါကာကွယ်ဆေးမျှဝေပေးဆိုင်ရာကြိုးပမ်းမှုတွေကိုရှေ့မြင့်လှုပ်ဆောင်သွားကြဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတောက်ကြံနဲ့စီဝေးတွင်သဘောတူခဲ့ကြပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးခေါင်းဆောင်တွေကြားအဓိကအဖြစ်အချက်နှစ်ချက်ပေါ်သဘောထားတူညီခဲ့ကြတယ်လို့အစည်းအဝေးကိုအင်ရှင်ဖြစ်ကြီးမှုခြင်းပါတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲတွင်ပြောတော့ပါတယ
်။Has a while to run and that there is significant work by all of us to be
ကျကတော့ဒီကယောဂါဟာအချိန်တော်ကြာဆက်ရှိနေဦးမှာဖြစ်ပြီးကျမတို့အားလုံးအနေနဲ့အထူးအားစိတ်လှုပ်ဆောင်ကြရမှာဖြစ်ပြီးတော့ကျမတို့နိုင်ငံတွေရဲ့နယ်နိမိတ်ကိုကျော်လွန်ပြီးကြီးဖို့လိုအပ်တယ်ဆိုတာပါပဲလို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်ဒုတိယအချက်အနေနဲ့ဒီကယောဂါဟာကမ္ဘာကြီးရင်ဆိုင်ရတဲ့နောက်ဆုံးကယောဂါမဟုတ်ဘဲကြိုတင်ပြင်ဆင်မှုကအထူးအရေးကြီးတယ်ဆိုတာကောင်းဆောင်တွေကြောင့်သဘောတူလက်ခံခဲ့ကြတယ်လို့လည်းဝန်ကြီးချုပ်အာဒန်ကပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုဗစ် -19 ကာယရောဂါဆိုင်ရာလုပ်ငန်းတွေအတွက်လာမယ့်3နှစ်အတွင်းဒေါ်လာ3ဘီလီယံကူညီထောက်ပံ့သွားမယ်လို့တရုတ်နိုင်ငံကကတိပြုခဲ့ပါရယ်ကမ္ဘာတစ်ဝှမ်းမှာဗီဇာပြောင်း Delta Coronavirus မျိုးကွဲပြန့်နှံ့ကူးစက်မှုမြင့်တက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီကျင်းပင်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါနဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်ဤသို့အဖွဲ့ဝင်22နိုင်ငံကခေါင်းဆောင်တွေအွန်လိုင်းထိပ်ပြီးအစီအဝေးလုပ်ခဲ့ကြတာဖြစ်ပါတယ်